ဇူလိုင်လကုန်ပိုင်းလောက်မှာအခြေခံပညာကျောင်းတွေပြန်ဖွင့်တဲ့အခါအဆင်ပြင်းဖြစ်အောင်ကြိုးပမ်းနေတဲ့အခြေအနေတွေကိုပြောပြပေးပါမယ်ကျွန်မအင်တနာထွန်းပါ COVID-19 ကပ်ရောဂါကြောင့်အခြေခံပညာကျောင်းတွေကိုတလကျော်နောက်ကျပြီးဇူလိုင်လ22ရက်နေ့မှာပြန်ဖွင့်တဲ့အခါကျန်းမာရေးအတွက်စိုးရိမ်မှုတွေရှိနေကြပေမဲ့ကြိုတင်ကာကွယ်ရေးအစီအမံတွေချမှတ်ဆောင်ရွက်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ကျန်းမာရေးဝန်ကြီးဌာနရဲ့သတ်မှတ်ချက်တွေနဲ့အညီကြိုတင်ပြင်ဆင်နိုင်ဖို့ကိုကျောင်းတိုင်းကိုညွှန်ကြားထားပြီးဖြစ်သလိုကျောင်းသားတွေနဲ့ပညာရေးဝန်ထမ်းတွေကိုထောက်ပံ့ပေးဖို့ကျန်းမာရေးအတွက်အကာအကွယ်ပစ္စည်းတွေကိုလည်းပြင်ဆင်ထားပြီးဖြစ်တယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါရယ
်ကိုဗစ်ကာလအထူးအနေနဲ့ကျွန်တော်တို့ကကျောင်းသူကျောင်းသား9,300နဲ့ဆက်ဆံမှ၄ဘင်းခွဲနဲ့ရုံးဝန်ထမ်းတွေပေါင်းရင်7,000ခွဲလောက်ရှိပါအဲ7,000ခွဲကိုလည်းပဲတယောက်ကိုဥမတ်နှစ်ခုနဲ့21,000အခုလက်တော်မှာကျွန်တော်ဖြန့်ဝေနေပါပြီအခမဲ့ဖြန့်ဝေတာနောက်တစ်ခါတယောက်ကို face sheet တစ်ခုနဲ့တော့7,000ကျွန်တော်တို့တနင်္ဂနွေလုံးဖြန့်ဝေနေပါတယ်နောက် infrared thermometer လည်းပဲကျောင်းသားတရားရှိတဲ့ကျောင်းကို100အောက်ရှိတဲ့ကျောင်းကိုတစ်ခု900အောက်ကိုနှစ်ခု1000အောက်ကို3ခုနဲ့1000တက်ကိုကျွန်တော်5ခုကျွန်တော်တို့ဖြန့်ဝေဖို့အတွက် infrared thermometer 9,000ကျော်ကိုလည်းပဲကျွန်တော်တို့စီစဉ်ဆောင်ရွက်နေပါတယ်ဒါကတော့ကျွန်တော်တို့ရဲ့ပြင်ဆင်ဆောင်ရွက်မှုခြေလေးပေါ့
ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီကျောင်းသားတွေတယောက်နဲ့တယောက်6ပေအကွာမှာနေကြဖို့အပါဝင်ကျောင်းသားတွေကျောင်းသားမိဖတွေနဲ့ဆရာဆရာမတွေလိုက်နာရမယ့်ဆောင်ရမ်းရှောင်ရမ်းကိစ္စတွေကိုအသိပေးထားတယ်လို့လည်းပြောပါရယ်ခါတိုင်းနှစ်ထက်စာသင်ရက်နေပြီးသင်ခန်းစာတွေလျှော့ချထားရတဲ့အတွက်သင်ကြားမှုအပိုင်းတွေကိုပြင်ဆင်ထားတယ်လို့ဒေါက်တာတင်မောင်ဝင်းကပြောပါရယ
်သင်ရိုးလျှော့တာကြတော့ကျွန်တော်ကစဖွင့်ကြတယ်ကိုကထက်တန်းစင်မှာ52ရက်ကျွန်တော်နောက်ကျပြီးဖွင့်ရတယ်အစူပါစာတင်ဘက်ကလည်းပဲ29ဘက်ပဲရှိတော့မယ်။နောက်ကျောင်းသူကျောင်းသားဥယျာဉ်ဆရာဥယျာဉ်စာသင်ကုန်စာသင်ခန်းဥယျာဉ်နဲ့ဆိုလို့ရှိရင်ကျွန်တော်တို့တခန်းကိုလူ20ပဲထားမှဖြစ်တဲ့ခါကျတော့ဆက်ဆံမတွေလည်းပို့ပြီးဒိုလာမယ်။ဒိုလာတွေကလည်းကျွန်တော်တို့ကဖြည့်ဆည်းဖို့လည်းလုပ်ထားတယ်။နောက်တစ်ခါကျောင်းတွေကိုပုံစံ၄မျိုးပုံမှန်ဖွင့်တဲ့ကျောင်းရှိမယ်။တပတ်ခြားရှိမယ်။တပတ်ခြားနဲ့တုတ်တဲ့ရှိမယ်။တပတ်ခြားနဲ့တုတ်တဲ့3ရက်တင်ရှိမယ်ဆိုပြီးတော့၄မျိုးခွဲလိုက်တဲ့အခါမှာအများစုကတော့အလေကောင်တစ်ခုတည်းမှပါတဲ့ကျောင်းကိုကျွန်တော်တို့စာသင်နဲ့ခွင့်လန်း90ရောင်းမှာရမယ်တကြောင်မူသင်ရိုးညွှန်းနှန်းကိုလည်း90ရောင်းလုံးစာတာတော့ပဲကျွန်တော်တို့ကြားထားတာရှိပါတယ
်။သင်ရိုးရဲ့85ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ကိုကျောင်းမှာတင်ပြီးကျန်တဲ့20-25ရာခိုင်နှုန်းကိုအိမ်ကနေလောက်ရတဲ့ပုံစံမျိုးဆောင်ရွက်သွားမယ်လို့ဆိုပါတယ်။ကျောင်းသားမိဘတွေအနေနဲ့ကတော့ဒီလိုကိုဗစ်ကာလမှာကလေးတွေကျောင်းပို့ဖို့ကိုစိုးရိမ်မှုတွေရှိနေကြပါတယ်။မူလာတန်းနဲ့အလယ်တန်းကလေးတွေရဲ့မိခင်တော်ခင်တန်းမင်းကသူ့ရဲ့စိုးရိမ်မှုနဲ့သဘောထားကိုအခုလိုပြောပြပါရယ်
။စိုးရိမ်မှုတော့ရှိတာပေါ့ဒါပေမဲ့လည်းပညာရေးဆိုတော့လည်းမထလို့ကလည်းမဖြစ်အစိုးရလည်းပြန်ဖွင့်နေဆိုတော့ရှင်ထားရတာပေါ့အမြဲတမ်းဂရုအတစိုက်နေရတာပေါ့အလုံးဝစိတ်ချလို့တော့မရသေးဘူးပေါ့ကလေးတွေပဲဖြစ်လူကြီးတွေပဲဖြစ်ပေါ့သမီးရဲ့အရင်အရင်တော့လိုမျိုးပေါ့ဟိုတော့ရင်းနီနီပူပူကကမနီပေါ့အဲ့လိုတော့မှားထားတယ
်ကိုဗစ်ကာလမှာကျောင်းတွေပြန်ဖွင့်နေဆိုပေမဲ့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအတိုင်းအတိအကျပြင်ဆင်ထားတာကြောင့်မိဘတွေအနေနဲ့စိုးရိမ်မနေပဲကူးစက်ရောဂါကာကွယ်နိုင်ဖို့ကိုပူပေါင်းဆောင်ရွက်ကြဖို့အခြေခံပညာဦးစီးဌာနကတိုက်တွန်းထားပါတယ်ရှင်ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်